န်းတိုက်စားမှုကိုအကာအကွယ်ပေးပြီးရေသမားတွေပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လူမှုတော်တွေဆုံးရှုံးတဲ့အန်ဒီကြုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်။ကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကမ်းရိုးတန်းတစ်ချောင်းမှာလူမှုတော်တွေရှိပြီးဒီလူမှုတော်တွေဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရေးအတွက်အဓိကအထောက်အကူဖြစ်တဲ့ငါးတွေပျော်ဆန်းရနေရာဖြစ်ပါတယ်။ဒါပေမဲ့လည်းခင်ဗျတို့တက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေတာမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုဖြတ်လာတဲ့အခါဒေတာကန်တွေအတွက်အလောက်ကန်အခွင့်အလမ်းတွေရလာပြီမဲ့တစ်ဖက်ကလူမှုရောတွေရဲ့နောင်ရည်အတွက်ချိန်ချောက်မှုတွေဖြစ်လာခဲ့ပါတယ်။ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ trapping ဆံကိန်းကြီးရဲ့မြေဝဒေတာမှာလူမှုရောတွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာဝေဖို့အတွက်အကောင်းဆုံးအရန်သားတစ်ခုဖြစ်နေပါတယ်။လမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငါးနဲ့တခြားပင်တွေတကွာမျိုးကွဲအမြောက်အများချင်းလဲချက်စားကြတယ်အဲ့ဒီဒေတာမှာနေတိုင်းနဲ့ရားနဲ့ချီတဲ့တံငါးတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါလေအခုတော့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကျန်းမာရေးတစ်လျှောက်15မိုင်လောက်အရှိအတွင်းစီမံကိန်းအနည်းဆုံး6ခုချထားခဲ့တာပါဒီထဲမှာကောက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လေကလပ်တို့အပြင်ချင်းမာတဲ့ကမ်းခြေအပန်းခြေစခန်းလေးနှစ်ခုတည်းမင်းဆောက်လုပ်မှာပါဒါအပြင်ချင်းတဲ့အများပြားဆက်နဲ့ကရုတင်မောစစ်ကြီးကိုလည်းဆောက်လုပ်ဖို့ဤရွယ်ထားတာဖြစ်ပါတယ်ဒီတာဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာတာတစ်ခုကဒီတင်မောစစ်ဆောက်ဖို့အတွက်တောင်တူးရံနဲ့ကမ်းရိုးတန်းကအပင်တွေကိုရှင်းပြနေတာဖြစ်ပါတယ်လူမှုရောတွေလည်းပြုံးနေပါပြီဒါကြောင့်ဒီတာကံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာပါနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားသာနှီးခိုးနေရတဲ့ပင်လယ်ခွေဒေတာကြီးထိကြမှာကိုပူနေကြတာဖြစ်ပါတယ်။ဒီဒေတာကတန်ငါလုံးနဲ့တက်မွေးကြတဲ့ပရိစမတ်ရွာကရွာတကြီးဦးနဲ့ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ဝင်မဖြောင်းတော့ဘူးလို့ညီးပါတယ်
။ဘယ်လာဘောင်းထားမင်းလည်းဘယ်မှာဘောင်းချာ
သူတို့ရဲ့ပြန်စားတာတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တော့ကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါအခုနောက်ပိုင်းလူမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငားတွေလည်းတက်မရတော့ပါဘူး။ဒဏ္ဍာရီပဇွန်တွေလည်းတက်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆက်ခင်ကပိုအောင်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုအရင်တို့လူမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး
။လူမှုတော်တွေပြုံးကုန်တာဟာတန်ငါးတဲ့ပြီးဝင်ဝင်ရော့သွားစေတာဖြစ်ပါလေ။ငားရဖို့အတွက်ပင်လေပင်တွေကိုပိုးပြီးတော့ဝေးတဲ့နေရာမှာတွားပြီးဖမ်းကြတာမို့သူတို့ဆက်နေတဲ့အတွက်စီပိုပြီးဖြစ်ဖို့လိုလာတယ်လို့အချင်းငယ်ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုဆိုးတာကသူတို့ရဲ့လူမှုရောတွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ဒါလည်းဘတ်ဘုံဖရီဖရီကုန်ကန်နဲ့ပို့ကတ်
ငွေရပေါင်းလမ်းကြောင်းတွေအားလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါ။အပင်တွေမရှိတော့ပင်လယ်စာတွေမရတော့ပါဘူး။လူမှုပင်တွေမကဘူး။ငါးစက်တွေလည်းအဖြစ်ရှိခံရပါတယ်။လူမှုပင်တွေဆုံးရတယ်လို့ငါနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါလေ
လူမှုပင်တွေပြည့်စည်ရတာဟာပင်လယ်တော်ဝါတွေရဲ့ဇက်တွေပြည့်ပုံတယ်လို့တိုက်စားမှုတန်ကိုခံနိုင်တဲ့အရန်သားပါပြည့်စည်ခဲ့ရတာဖြစ်ပါလေဒါအပြင်လူမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူတင်ရှိထားနိုင်စွမ်းရှိတာဟုလူမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပုံလေးလာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုချိတ်ဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့ကဘာဝတော်ရင်ထင်းထင်းမိတ်ဆွေများအဖွဲ့ကတိတ်ပံနဲ့ကဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာတောမတ်ဂရီယာပြောပါတယ
်။ Mangrove soils are amongst the most carbon rich soils on the planet. And they destruct
the Indonesia Diodora Nizihai ဟာကဘာဝမှာကာဗွန်အကျွဲဝါဆုံးမျိုးစုံမျိုးဖြစ်ပါတယ်။ဒီလူမှုရောဂါကိုဖြစ်စီရဟာလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက်ကဘာရာသီဥတုအပြောင်းအလဲအတွက်လည်းဖြစ်စေပါတယ်။လူမှုရောဂါရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရေးတွေအများအပြားအတွက်တကယ်ကိုအရေးပါပါတယ်။ငါးနဲ့တခြားရေသတ္တဝါမျိုးရေးပေါင်းမြောက်များစွာအတွက်စားပောက်ဖို့ရောစဉ်းစားလှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလူမှုရောဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကကန်ယူဒန်ဒီဇာခံတွေအတွက်ဒီလူမှုရောတွေမရှိမဖြစ်ပါဘူး
။လူမှုရောတွေရဲ့အရေးပါပုံကိုသိလာနိုင်ဖြစ်တဲ့ဒေတာကန်တွေဟာကျန်လူမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိန်းသိမ်းမှုတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်။2018ခုနှစ်လောက်ကစပြီးဒေတာဂန်နီဟာကမ်ပုတ်လမှုရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်။ဒီအဖွဲ့မှာတဘာဝဝင်းကျင်ထင်းထင်းအသိရှိတဲ့ခီးကြီးတော်တွေနဲ့ကျောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေတာတွေမှာပဲ လမှုပင်ပေါင်းနှစ်သိန်းကျော်ကိုစိုက်ပျိုးခဲ့ကြပါတယ်။လမှုပင်ပေါက်ပျိုးရအောင်ပျိုးပြီးပင်လယ်နဲ့ထိစပ်တဲ့နေရာတွေမှာလမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါ။ဒီကျန်းပတ်လမှုရောကိုစတင်ထူထောင်သူကတော့ကမ္ဘောဒီးယားနိုင်ငံသားဆင်ဟင်းဖြစ်ပါတယ်။အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုချတော့သူတို့ဒေတာမှာမြေဈေးတွေအဆက်မတန်တက်လာပြီးမြေဝယ်သူတွေမျက်စိကျလာကြတယ်လို့ပြောပါတယ်
။ကျန်းဒိုင်းနဲ့တမလိုက်ကျန်းလည်းမြန်ကာကြာပြောဒိုင်းပြည်ကျွန်းကခွင့်
မြေဈေးတွေကသိမ်းနေလာတဲ့အခါအမျက်ထုတ်လို့သူတို့ရောက်လာပါတယ်။သူတို့ကဒီမြေတွေကိုဝယ်ပါတယ်။သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လက်မှုပင်တွေကိုစက်ခုတ်ပြီးမြေရှင်းတော့တာပါ။ကျွန်တော်တို့ငါးဖက်နေကြတဲ့နေရာတွေနားကလက်မှုပင်တွေကိုပါသူတို့ကဖြတ်စည်းခဲ့တာပါ။
သူတို့ရဲ့ကမ်ပတ်လမှုသောတဝိုင်မှာလမှုပင်တွေကိုထိမ့်သိမ်းဖို့အတွက်တတိပေးဆန်းတို့တွေကိုစိုက်ထူထားပါတယ်။လမှုသောတွေဟာရာသီဥတုကြောင်းလဲမှုကြောင့်ကမ်းရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်။လမှုသောကိုဖျက်ဆီးတာဟာတင့်ဘဝကိုဖျက်ဆီးပစ်တာပါဆိုတဲ့ဆိုင်းပုံမျိုးတွေဖြစ်ပါတယ်။လမှုသောဒေသရဲ့အနာဂတ်ကတော့တိတ်မငြိယာလာပါဘူး။သူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့ညရဲ့96ရာခိုင်နှုန်းလောက်ရှင်တန်ခဲ့ပြီနဲ့အခုဆိုရာနှုန်း30လောက်သာရှင်တော့တာပါအခုလိုသူတို့ရဲ့လမှုတော့အတွက်အနာဂတ်ကမငြိယာလှပင်နဲ့ကန်ပေါ့အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်။ဒါကြောင့်သူတို့ရဲ့ပြိုးပင်ပေါက်တွေမရှင်တန်နိုင်ရင်ဖြစ်လာရတာပါလေ။တရားခံကတော့ဖွံ့ဖြိုးရေးစီမံကိန်းတွေဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုံရဆက်ပြပစ္စည်းအစိတ်တောက်တွေရဲ့တံကိုလမှုပင်တွေခံနေကြရတာပါမြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုရဆိုတာကိုတင်ပြရင်းဒီတရင်ဆက်တဲ့သိတံရဲ့နည်းပင်နဲ့ကဏ္ဍကိုဒီမှာပင်ရနာလိုက်ပါရစေရတဲ့ပါမှာကျန်းဒီဆောင်ရွက်နေတယ်